你第二个看父母，你将干嘛谈见人心呢？我说你等那个阿金的啥金不？等哪一阿金的？等哪一阿金见的叫你啥金的不过？见的么么么专心的也多叫。在哪一在哪一眼里撒不了理解了吗？第二件呢是个有意啊，第二件我们来看嘛，来那样么时间吃的，阿达里我拿来我路嘞，阿达第二么件呢吃干嘛？第二件伢嘞，第二件伢嘞是说，第二哈古代米啊，今路没有，大部分人吃干的撒不了好多面。这样我的命也进入没有这样是今年的这样啊有一度不然卖这样你说的这样啊故意的没有不然卖过高位他的今年这样以后夸臭你了这样今年就来夸了第二位都是这个位都是这个位都是新节目东宫的森林没声音滴滴维多利是那个，巴拉玛用那尼古班恰米那，滴滴维多利可以。巴拉玛用那尼古班恰米布阿对，旁边奥卡西查的，吉里达呢纽纳迪亚的古佩华尼家古，迪拉金人、达马里金人都可以。录音阿罗迪拉达马里金伢的，哎迪拉达马里金伢嘛，迪拉土壤木、达马里土壤木你观察下来，哎迪拉达马里土壤木是罗巴鲁达的路没。地拉金的他妈的金的比较金的是金的东西嘛地拉他妈的是他阿拉七张家地拉他妈的就叫家了呗叫家的那样嘛那么他也你个阿七张他的地拉他妈的金的呢回报的那样你个阿七张他的地拉他妈的金的也是那么有规划的阿拉我拿我们的路线那么他也你个妈妈的回报的那样你个妈妈的以为呢秀出的家第二件的录音啊，不然嘛阿勇说啦，一年嘛吧，不然嘛阿勇说啦，有比如嘛他吧，一年嘛吧，不然嘛阿勇说啦，罗巴多大摩哈，吉里达汤阿亚姆修，妈咪比啦，嘛他喏，不然嘛阿勇说啦，一年是的啦，姆修。我这个标价说价卖价米贵价的，哎，路比路那家哈，米的贵比较，明明这个米的贵你没说人，米贵的这比年嘛当地那个讲不是嘛我们要乎，回报的那啥啥个里修在嘛，啊那啥都卡那大嘛包，巴不路嘞，啊那啥比年都卡比年那大比年的便宜路，啊那啥对年都卡对年那大对年便宜，啊这不是嘛嘛个比年嘛包包无所谓了。巴拉玛乌修的是嘛，比尼的巴尼的流行，维巴的那修在开内嘛，爱不过的，维巴的那修的是毛的一个呢，比尼个比尼的，阿姆的是一个便宜的，挨着讲，维巴的那内没有的，那如果维巴的那修没是的，罗巴多大摩哈玛那啥的，汤阿亚吉里达，汤阿亚吉里达是伊哈那嘛白人呀，阿古乌金的话，汤阿亚吉里达，提拉的马林也白嘛。यहाँ ना का मैंने पहले साजी ने बोला थी अरे दिला तो मारी पिन्या हो दिला तो मारी हो ना और ये ठाउंगा की दाव दिला तो मारी ने पहले ख्वारे बोली अरे दिला तो मारी ने ख्वारे जींस हैं अच्छी कहाँ पाले लो मिलो चीन कमाठा दिला तो मारी छुराऊं बो ऐड वे कामाठा ना सुरे मिया दिया तो खुशी आ रही अरे哎，罗今年你嘛，干嘛汤做比较米出来？干嘛汤是啥？干嘛是啥？罗汤是啥？他那低呀？低了怎么的？土壤不对，罗罗的你呀？我干嘛汤罗考的？阿拉我马他我罗的，这叫干嘛汤的呀？土的干嘛汤的呀？罗干嘛汤的呀？我木的，干嘛汤是啥？米米也是个哩，阿拉米呀低呀？低了怎么的？土壤不对。那么你说的定金的阿姨。第二个嘛你说的 စိတ်တလုံးတည်ဖို့အတွက်စိတ်ကပြန့်လွင့်ပြေးလွှားနေတဲ့အတွက်ကြောင့်ဗယံပရာပြန့်မိမိခန္ဓာကလေးမှာရှိတဲ့ပရမတ်တရားလောဘဒေါသမောဟနဲ့တကွာပညာမရှိတဲ့တရားတွေကိုရုပ်ဒိဏ္ဏီကိုရှုမဲ့စိတ်ကဗယံပရာပြန့်လွင့်ပြေးလွှားနေတဲ့အတွက်ကြောင့်ရှုလို့ရပါမလားမရဘူးဒါကြောင့်မလို့စူးစီးရတယ်အဲ့စူးစီးဖို့အတွက်တဏှာကိုရှာရတယ်နေရာတဏှာပြေးရတယ်အဲ့နေရာတဏှာပြေးတဲ့နေရာကာမဌာနလို့ခေါ်တယ်အလုံးလုံးမဲ့နေရာပြန့်လွင့်ပြေးလွှားနေတဲ့စိတ်ကိုမပြန့်လွင့်အောင်လို့ထိမ့်သိမ့်ဖို့အတွက်စိတ်ရဲ့မိယာတီယာတဏှာထားတာအဲ့ဒီနေရာကိုကမ္မထာလို့ခေါ်တယ်အဲ့စိတ်ရဲ့မိယာထားတဲ့နေရာမှာဘယ်လိုထားမလဲကွာထားလာတယ်တချို့ကြတော့ဖောင်းတယ်ပိန်တယ်ဆိုပြီးပိုက်မှာပိုက်ဖောင်းရင်ဖောင်းတယ်လို့မှတ်တယ်စိတ်ကလေးဘယ်မှမပြည့်စုံဘူးနဲ့ဖောင်းတဲ့ရုပ်နဲ့ဖောင်းတယ်လို့မှတ်လိုက်တော့စိတ်ကလေးကမပြတ်နိုင်တော့ဘူးပိန်သွားတဲ့ရုပ်ဖြစ်သွားရင်ပိန်တဲ့ရုပ်ကိုပိန်တယ်လို့မှတ်လိုက်တော့စိတ်ကဘယ်မှပြည့်လို့မရအောင်အဲ့တော့ဖောင်းတယ်လို့မှတ်လိုက်တယ်ပိန်တယ်လို့မှတ်လိုက်တယ်ဖောင်းတယ်လို့မှတ်လိုက်တယ်ပိန်တယ်လို့မှတ်လိုက်တော့ဖောင်းတိုင်းပိန်တိုင်းစိတ်ကလေးကတည်တည်နေတော့စိတ်ကဗယံပရာဘီကိုပြန့်သွားလို့မရဘူးအဲ့တော့ကြောင့်စိတ်ဒီရတဏှာထားတာကိုအဲ့ဒါဖောင်းနေပိနေဆိုတော့ဘိုက်ကအမိပြုတ်ပြီးတော့စိတ်ကလေးတီရဌာနတစ်ခုလို့တော့အဲ့ဒါကမ္မထံတချို့ကျတော့ငယ်လေးကလေးလှုပ်လှုပ်လှုပ်လှုပ်လှုပ်လှုပ်လှုပ်ဖြစ်နေတယ်ပေါ့လှုပ်လှုပ်လှုပ်လှုပ်ဖြစ်နေတဲ့ရုပ်ကလေးကိုတတိထားပြီးတော့နေတဲ့အခါကျတော့စိတ်ကပြန့်လွင့်မှုမရှိဘူးအကယ်၍ပြန့်လွင့်သွားပြီဆိုရင်လေအဲ့ကိုလှုပ်လှုပ်လှုပ်ဖြစ်နေတဲ့နေရာလေးကိုပဲပြန်တတိထားတာစိတ်ကပြန့်လာနေအလက်မခံတော့ဘဲနဲ့တတိပြန်ထားပြီးတော့မူလလုံးလုံးလုံးလုံးဖြစ်နေငယ်ရိနေရလေးကိုသတိထားနေအဲ့ဒါလေစိတ်ဘဲမှမပြန့်ပဲနဲ့နော်သိသိထားတဲ့မိယာတဏှာကိုပဲအဲ့ဒါတည်လိုက်တာပဲဘယ်နေရာတည်တည်ပေါ့နောက်တော့အာနာပါနကမ္မထံဝင်လေသည်ထွက်လေသည်တော့လေးနေနာဒီဘာထိတဲ့နေရာသည်လေးနေနာဒီဘာထိတိုင်းသည်ထိတိုင်းသည်အဲ့လိုမပြန့်လဲအောင်ထိန်ရအဲ့ဒါလေစိတ်ကလေးကဘဲမှမပြေးအောင်လို့ထိန်တာပဲအဲတချို့ကြတော့တခါရှေ့စိတ်ကိုနောက်စိတ်နဲ့ပြန်သတိထားတယ်။အာနာနာချင်းတည်တဲ့ကမ္မထံရှေ့စိတ်ကသာအကြောင်းစဉ်းစားတဲ့စိတ်နောက်စိတ်ကပြန်သတိထားလိုက်တော့သာအကြောင်းစဉ်းစားတဲ့စိတ်လေးပြတ်သွားတယ်။ရှေ့စိတ်ကသမီးအကြောင်းစဉ်းစားတဲ့စိတ်လေးပေါ်လာတယ်။နောက်စိတ်ကသတိပြန်ထားလိုက်တယ်။အဲ့ဒါစိတ်ကသတိပြန်မှောင်သေးဘူး။အာနာနာချင်းတည်တဲ့ကမ္မထံစိတ်စိတ်ချင်းပြန်တည်တာပေါ့။အဲ့တော့လူရင်းကတော့စိတ်စိတ်ချင်းပဲဖြစ်ဖြစ်ရုပ်ကိုစိတ်ကတည်ရပဲဖြစ်ဖြစ်စိတ်ပြန့်လွင့်ပြေးလွှားမှုမရှိအောင်တဏှာမှာခြိတိုင်းအနေနဲ့တည်ထားတဲ့နေရာတစ်ခုကိုကာမဌာနလို့ခေါ်တယ်။အဲဒါယောဂီကနရွက်ထားခြင်းလားရတယ်။ပခုံးတည်ခြင်းလားရတယ်။ရင်ပတ်နှိမ့်လိမ့်မင်းလေးတည်ခြင်းလားရတယ်။ဘိုက်ဖောင်းလိုက်ပင်လေးတည်ခြင်းလားရတယ်။ငယ်ရိတ်လှုပ်လှုပ်လှုပ်နဲ့တည်ခြင်းလားရတယ်။နာနာချင်းတည်လားရတယ်။အဲဒါစိတ်တရားတစ်ခုလို့ဆိုတဲ့အတွက်ကြောင့်တည်တဲ့နေရာချင်းတာမတူဘူးနဲ့စိတ်ပြန့်လွင့်မှုမှမပြန့်လွင့်အောင်ထိန်းသိမ်းတာချင်းတော့မတူဘူးလားအေးအဲ့ဒါဘာနီးမှမဆိုင်တော့ဘူးမိမိစိတ်တည်လို့ကောင်းမဲ့နေရာကိုအဲ့ဒါတည်တာပဲသမရယာနိကောမှာကျတော့ရှေ့နှစ်လံလောက်နေရာမှာရှင်ကြအဝိုင်းကြီးလောက်ထားတယ်အဲ့ဒါကိုစိတ်နဲ့မျက်လုံးကြီးနဲ့ဖွင့်ကြည့်ပြီးတော့အဲ့ဒါပထူကြီးပထူကြီးပထူကြီးပထူကြီးဆိုပြီးတော့သိညာပေးနေပေါ့အဲ့ဒါကစိတ်ကအပြင်းမှတည်တာခုနဦးဇင်းတို့ရှင်ကြတာကစိတ်ကိုခန္ဓာမှတည်တာအဲ့တော့ဘယ်နေရာမှာပဲတည်တည်တဲ့စိတ်ကြီးမပြန့်လွင့်အောင်တည်ဖို့ဒီပထမအလုံးအဲ့တော့စိတ်ကမိမိမူလကမ္မထာမှာတည်ရင်းနဲ့ပြန့်လွင့်သွားလို့ရှိရင်တတိနဲ့ပြန်မထင်းရအောင်လားအဲ့ဒါကိုစောင့်သိနေတာကိုသီလလို့ခေါ်တယ်စိတ်ကလေးမိမိမူလထားတဲ့ကမ္မထာနေရာကနေပြန့်လွင့်မှုမရှိအောင်အကြွေပြန့်လွင့်သွားလို့ရှိရင်လေအဲ့ဒါမပြန့်လွင့်စီတော့ပဲနဲ့မူလကမ္မထာကိုပြန်ပြီးတော့တတိပြုနေတဲ့ပုံကောင်အရာသူစောင့်ထိန်နေတာစိတ်ကိုပြန့်လွင့်မှုမရှိဘဲနဲ့မိမိမူလကမ္မထံစိတ်တရားဌာနမှာမပြန့်လွင့်အောင်ထိန်သိနေတာကိုအရာစောင့်ပြီးထိန်နေရတာကိုသီလာတဲ့အဲဒီလိုမိမိရဲ့မူလကမ္မထံမှာစောင့်ထိန်လို့စိတ်ကလေးတည်သွားလို့ရှိရင်တည်နေပြီဆိုရင်အရာသမာဓိအဲဒါသီလသမာဓိဆိုတာသီလကစိတ်ကိုစောင့်ထိန်တာအဲဒီစိတ်ကလေးကလည်းမိမိရဲ့ကမ္မဌာနနေရာမှာတည်အောင်လဲလုပ်ရတယ်အဲဒါတရားဌာနသည်ကိလေသာမှငြိမ်းအေးစေတဲ့အတွက်ကြောင့်အဲဒီကမ္မထာရဲ့ဘုဘာခေါ်မလဲတမထလို့ခေါ်တယ်တမထဆိုတာကိလေသာနဲ့တကွနိဝရဏတရားတွေငြိမ်းအေးတာဘုဘာခေါ်လဲတမထ အဲ့ဒီသမထလားတချို့ကသမာဓိနဲ့ကမ္မထနဲ့ရှုပ်ထွေးနေရဇာနဲ့အရာတွေဥစဉ်တို့တပြေးပြေးရှင်းသွားမယ်အဲ့တော့စိတ်ကမိမိမူလကမ္မထမှာပြန့်လွင့်မှုမရှိအောင်စူးစူးဆိုင်ဆိုင်တည်တာကိုဒါကိုဇာန်လဲခေါ်တယ်အဲ့ဒီစိတ်ရဲ့မိယာတည်ရာသည်ကိလေသာနဲ့နိဗ္ဗာန်တရားတွေငြင်းအေးစေတဲ့အတွက်ကြောင့်အဲ့ဒါကိုသမထအာယုံလို့လဲခေါ်တယ်ဟောအဲ့ဒီသမထအာယုံဆိုတဲ့စိတ်ရဲ့မိယာကမ္မထလဲခေါ်တယ်မပြောင်းလဲအောင်ထိန်းသိမ်းတော့သီလလည်းခေါ်တယ်သီလသမာဓိလို့ခေါ်အဲ့တော့မိမိပါမိမိဖောင်းနိုင်သည်ပိန်နိုင်သည်ဖောင်းနိုင်သည်ပိန်နိုင်သည်အဲ့ဒီကမ္မဌာနနေရာလေးအပြင်ကိလေသာနဲ့တကွအနိဝရတရားတွေမရှိလို့အဲ့ဒီအာယုန်ကြီးသမထအာယုန်ပဲနော်အဲ့တော့သမထဘာမှမသိဝိပဿနာဘာမှမသိနေတော်တော်များများရှုပ်ထွေးနေရတယ်အဲ့တော့သမထကအဲ့ဒီဖောင်းနိုင်ပိန်နိုင်ကိုမလွတ်တိုင်းစိတ်ကလေးကိုစူးစဲတဲ့ရှုပ်နေရတာကိုဇန်လို့လည်းခေါ်တယ်နော်ဇန်ဆိုတာစူးစိုက်စိုက်ရှိတာသို့မဟုတ်ဆန့်ကျင်မဲ့ကိလေသာနဲ့နိရောဓတရားတွေနဲ့မျိုးလောင်မြဲနေတာကိုလည်းဇန်လည်းခေါ်တယ်သို့မဟုတ်မိမိရဲ့စိတ်မီယာကမ္မထံအာယုန်၌မပြတ်နဲ့အောင်စူးစိုက်စိုက်ထားနေတာကိုလည်းတည်နေတာကိုလည်းဒါဇန်လို့ခေါ်တယ်ဒါတွေကိုနောက်ပိုင်းကျတော့ဦးစင်းကတဖြည်းဖြည်းအကျေချေပါမယ်အဲ့တော့တရားစကျင်နေဆိုတာတရားကမကျင့်ရသေးပါဘူးတရားကိုကျင့်မဲ့စိတ်ကပြန့်လွင့်ပြေးလွှားနေပြီးတော့ကိလေသာနဲ့နိရောဓတရားတွေဖုံးထားတဲ့အတွက်ကြောင့်အဲ့ဒီနေရာမှာအဲ့ဒီစိတ်တွေကိုရှင်းထုတ်နေတာရှင်းထုတ်ရင်းနဲ့စိတ်ကိုတနည်းအမိယာထားပြီးရှင်းထုတ်နေရတာအဲ့ဒါကိုကမ္မထံအားထုတ်နေတယ်လို့ခေါ်တယ်အဲ့ဒါယုတ်ယောဂီတို့ကမ္မထံကြောင့်သိမှာလို့လားသိရလားမသိလို့ရှိရင်အဲ့ဒါချုပ်သေးသွားမှာနော်သမထရဲ့သီလရဲ့သမာဓိရဲ့ကမ္မထံရဲ့ဇန်ရင်ဒါနောက်ပိုင်းကျတော့ဘာကြောင့်ဇန်ဖြစ်တယ်ဘာကြောင့်သမထဖြစ်တယ်ဦးရင်ကြည့်ကြည့်ဟောသွားမယ်အဲ့တော့မိမိပါမိမိစိတ်ကလေးဖောင်းနေပိန်နေလို့တည်ခြင်းရင်မူလကမ္မထံဒီနေရာမှာမဟာသီယောဂီမူလကမ္မထံပါလာခဲ့လို့ရှိရင်မိမိနှိမ့်သက်တယ်မိမိရဲ့မူလကမ္မထံကိုနှိမ့်သက်ပါတယ်ဆိုရင်ဖောင်းနဲ့ပိန်နဲ့ဆိုတဲ့မူလကမ္မထံကိုကျင့်လို့ရတယ်ရတာပဲစိတ်ကြည်ရပဲသူ့ဣဇာနဲ့ငါဣဇာနဲ့သူ့မူနဲ့ငါမူနဲ့မတူဘူးဆိုတာအယူဆနားမလဲလို့ပြောကြတယ်ဘုဘကိုစိတ်ကြည်လို့ကောင်းတဲ့နေရာဒီပေါ့အဲတော့မဟုတ်ဟာလားရှေ့စိတ်ကိုနောက်စိတ်နဲ့ရှုလို့နာနာကြီးတည်တဲ့ကမ္မထံနဲ့ကျင့်လာတဲ့မဟုတ်ယောဂီပါလို့ရှိရင်လေမူလကမ္မထံရှိစိတ်ကိုနောက်သိနေဒီရတယ်။နောက်တော့ငယ်တိတ်ကိုတည်လာတဲ့ပုဂ္ဂိုလ်ပါလာရင်လည်းနော်ငယ်တိတ်လှုပ်လှုပ်လှုပ်နဲ့တည်တဲ့မူလကမ္မထံပါလာရင်ငယ်တိတ်ကိုပဲတည်ပါ။အာနာပနကမ္မထံကိုဟာလားဖြည်းဖြည်းရှူတယ်ပြင်းပြင်းရှူတယ်ဆိုတဲ့နှမျိုးပေါ်လာ။တချို့ကကမ္မထံဆိုတာအာနာပနကမ္မထံဆိုတာဖြည်းဖြည်းလေးအားထုတ်ရတယ်။ပြင်းပြင်းမရှူပါဘူးလို့ဆိုတယ်။အဲ့ဒါမှားပါရဲ့။မြတ်စွာဘုရားကပြင်းပြင်းမရှူပါဘူးလို့မဆိုလိုထားပါဘူးစာကိုနက်နက်ဆက်ဆက်မသိပဲနဲ့ကြားဖြတ်ပြီးတော့ကိုယ်ပဲလည်းမကြည့်ပဲနဲ့ကြားဖြတ်ပြီးတော့သုံးသက်တဲ့ပုံကိုယ်ကြီးပြောတဲ့စကားတနည်းအားဖြင့်ပြောမဆိုစာပြီးမနှံ့ဆက်တဲ့ပုံကိုယ်ကြီးရဲ့စကားပါအဲ့တော့ပတ္တံဘယံကာယသင်္ခါရံငြင်းဤသွားရမယ်လို့ဘုရားဒီလိုခေါ်တာငြင်းဤတယ်ဆိုတာကမူလမငြင်းဤတာရှိလို့ငြင်းဤရမယ်လို့ဆိုလိုတာပေါ့အဲ့ဒါကိုပရိသံဝိဒမဲ့မှာဘုရားဘယ်လိုဟောတာလဲဆိုတော့ကြီးကွက်ခောက်တဲ့ဥပမာနဲ့ပြီးတာလေကြီးကွက်ကိုတိုင်းလုံးဒုတ်နဲ့သွားခောက်ရင်ဒေါင်းဆိုပြီးတော့အတန်ကျဲကျဲမိတယ်အဲ့ဒီအတန်ကချက်ချင်းသွားဒေါင်းဆိုတယ်မရသွားဘူးဒေါင်းဆိုကျဲကျဲမိတဲ့အတန်ကတဖြည်းဖြည်းတဖြည်းဖြည်းတဖြည်းဖြည်းတဖြည်းဖြည်းနဲ့သူ့ဘဝသူနော်အတန်ဟာတိမ့်တိမ့်တိမ့်တိမ့်ပြီးတိမ့်တိမ့်ပြီးတော့နောက်ဆုံးအတန်လေးမြင်းမြင်းရနေနောက်ဆုံးပျောက်သွားတယ်အဲ့တော့ပထမကကျဲကျဲဖြစ်တယ်နောက်တော့သူ့ဘောသူအတန်ကတဖြည်းဖြည်းတဖြည်းဖြည်းတဖြည်းဖြည်းနဲ့အတန်လေးတိုးပြီးတိန်ပြီးတော့တဖြည်းဖြည်းတဖြည်းဖြည်းတိန်သွားတယ်ဘောဈေးနဲ့တိန်သွားတယ်အဲ့ဒါကိုပတ္တံဘယံကာယသင်္ခါရလို့ခေါ်တယ်အစကတော့ဖယားကကြမ်းညမ်းရှူတယ်ကြမ်းညမ်းဆိုတာနေလားငါလားနော်လှိထိုးသလိုလွှတ်တိုက်သလိုမြင်းစည်းသလိုနော်အဲ့ဒီလိုရှူတာမျိုးကိုမဟုတ်ဘဲနဲ့မိမိနဲ့တင့်တော်မဲ့နော်အရှူအရှိုက်ပြင်းပြင်းလေးကိုဆိုလိုတာအရာကိုနားမလဲနဲ့ပြီးပြီရှူတာတရားမဟုတ်ဘူးကမ္မထံပြီးပြီရှူတာမရှူပါဘူးလို့ယန္တန်ပြောကြတာအဲ့ဒီပုဂ္ဂိုလ်တကယ်တရားမရလို့မပြောတာတကယ်ကြည့်ကြည့်လို့ရှိရင်ယောဂီတို့ဒီမနေ့ကျင့်တွေ့လိမ့်မယ်အဲ့တော့ဥသိတရားပြမယ်ဆိုတာကမိမိတို့ရဲ့နှိမ့်သက်တဲ့မူလကမ္မထံကိုမူလကမ္မထံအတိုင်းနှိမ့်သက်တဲ့ကမ္မထံကိုကျင့်တာကိုဥသိမငင်းပါဘူးဘာကြောင့်လဲသဘာဝကြလို့နောက်ပိုင်းကျတော့ကျင့်စဉ်နဲ့ရှင်းသွားမယ်အဲ့တော့ကမ္မထံဆိုတဲ့သဘောသိသွားပြီဆိုလို့ရှိရင်နံပါတ်1စိတ်စုစည်းတယ်မိမိစုစည်းလို့တဲ့ကမ္မထံကိုမိမိနှိမ့်သက်တယ်လို့စုစည်းတယ်နည်းအဲ့တော့ဥသိကြီးရောက်လို့မိုးကိုလိုမကျင်အောင်ဖောင်းရှင်းစိတ်တော့စိတ်ပြည့်ပြည့်မရှိအောင်လို့မဆိုလိုဘူး ဖောင်းတဲ့ဘိန်းနဲ့မဟာစီမို့လို့မကြည့်ရဘူးမဆိုလိုဘူးနော်လေဒီမို့လို့ငယ်ရိမ့်မတ်တာမျိုးဥစဉ်နေရာကျမှရှူရမယ်ဒီလိုမဆိုလိုဘူးအဲပြင်းပြင်းရှူရမယ်ဖြည်းဖြည်းရှူရဖြည်းဖြည်းလေးရှူရမယ်လို့မရှူရဘူးလို့ဥစဉ်မဆိုလိုဘူးဖြည်းဖြည်းလေးရှူလေရနော်ဒါပေမဲ့ဥစဉ်ဒီမှာကြတော့မပြင်းမပြော့ရှူတဲ့နီးနဲ့ဥစဉ်ကပြဥစဉ်ကပြတဲ့အခါမှာဥစဉ်ပြတဲ့နီးရဲ့အတိုင်းကျင့်လို့တဲ့ပုံကိုယ်ကိုကျင့်နိုင်တယ်။ဥစဉ်ပြတဲ့နေ့တိုင်းမကျင့်လို့တဲ့ပုံကိုယ်လည်းမကျင့်မဲနေနိုင်တယ်။ဒါကဘာဖြစ်လို့ဥစဉ်ကဒီလိုခွင့်ပြုတာလဲဆိုရင်ရုပ်ပြီးတော့ကျင့်နေတဲ့တိတာလေး။နော်။ဘယ်လိုကျင့်တာအကောင်းဆုံးလဲဆိုတာကိုရုပ်ပြီးတော့နောက်ပိုင်းကျတော့ဇာပေါင်းသွားပါလိမ့်မယ်။အခုဒီခါမှာတော့မိမိတို့နှစ်သက်တဲ့မူလကမ္မဋ္ဌာန်းကိုကြားမယ်။အဲ့တော့တရားကျင့်တဲ့အခါမှာဒါလေးပါဖောက်ပြန်တဲ့ဒုက္ခဝေဒနာနဲ့တွေ့လာပဲလို့ရှိရင်ယောဂိတို့ဒီမိမိအနေနဲ့လှုပ်ချင်းပြင်းရင်မာချင်းရွှေ့ချင်းတက်တောင်ပြီးလို့ချင်းမလုပ်ရဘူးဒါကတော့မြည်ဒီကမ္မထမ်းနဲ့ပဲကျင့်ချင်းကမ္မထမ်းဆိုတာစိတ်ရည်တရားမလို့ဦးရင်သဘောတူတယ်ခွင့်ပြုတယ်သို့တော်လည်းမိမိထိုင်တဲ့အရိယာဘုဟုပြင်းမဲ့မာမဲ့ရွှေ့မဲ့ဆိုရင်တော့ဦးရင်လက်မခံဒါမလုပ်ရဘူးအဲ့ဒါမလုပ်ရတဲ့အကြောင်းလဲယောဂိတို့ ਨੇ တရားကျင့်ရင်လည်းပြဿနာဖြစ်ရှင်းသွားမယ်ဥသိမ်းမူဖို့လို့မလုပ်ရတာလားအဲ့ဒီလိုမဟုတ်ဘဲနဲ့မလုပ်သင့်တဲ့အကြောင်းကိုယောဂီတို့နဲ့အဲတရားကြည့်ရင်လည်းဥသိမ်းကိုဖြည့်ရှင်းသွားမယ်ဥသိမ်းကြည့်ရောက်လာရင်ဥသိမ်းခိုင်းတဲ့ဝါရမျိုးကြည့်ရမယ်လို့ဥသိမ်းမဆိုလိုဘူးယောဂီတို့ရဲ့ခန္ဓာဖြစ်စဉ်နဲ့အဲ့ဒီပုံမှာဥသိမ်းရဲ့ညွှန်ကြားချက်နဲ့နှစ်ရပေါင်းစပ်ပြီးတော့ဒါအဖြစ်သိတော့တယ်ဒါအဖြစ်မသိတော့ဘူးဆိုတာယောဂီတို့ဘယ်တိုင်းမျက်မှောက်ပြုပြီးတော့မှသာလက်ခံမှသာလည်းဥသိမ်းတရားပြမယ်ယောဂီတို့ရဲ့သန္ဓေအရအခုဒီခါမှာမိမိမူလကမ္မထံကိုကျင့်နိုင်တယ်။အဲသို့တော်လည်းပဲဥစဉ်သတိတစ်ခုတော့ပြီးမယ်။တဏှာဤတဏှာဤတော့ကျင့်သွားမယ်။နောက်ပိုင်းကျတော့နန္နာဤသွားမယ်။နောက်ပိုင်းကျတော့နန္နာဤသွားတော့မှာ။နောက်ပိုင်းကျတော့ဥစဉ်တို့ဒီသိင်းမူနဲ့ဥစဉ်ဒီပြတဲ့မူအပြင်၃ရက်၄ရက်၄ရက်ဟိုဘက်ကိုမရှူရတော့ဘူး။ဒီဘက်ကိုတော့ရှူရမှာ။အဲ့တော့ရှူဆိုင်မှုဟာတခါတည်းဒီလိုကိုယ့်ရဲ့စကံပြီးတဲ့အထိရှူရမှာမဟုတ်ဘူး။လေးရပြောက်ဟောမှာဦးဇင်းတို့မရှူရတော့ဘူး။မရှူရဘဲနဲ့အဲ့ဒီချိန်ကျတော့နှစ်နာရီစကားနေသွားမှာ။အဲ့တော့မူလတဲကမိမိတို့ရဲ့မူလကမ္မထံကိုအာဘောတကြီးနဲ့ပဲအားထုတ်ပါ။အခါတိုင်းတော့မိမိတို့ရဲ့ကမ္မထံမှတ်ရင်းပိုင်းနဲ့ဝေဒနာတက်လာရင်ကြွတယ်ကြွတယ်မှားတယ်မှားတယ်နဲ့အမှတ်နဲ့ပြင်ရတာတို့အသိနဲ့ပြင်ရတာမျိုးဦးဇင်းရဲ့ကမှလက်မခံဘူး။ဥစဉ်လက်မခံခြင်းလုံးမဟုတ်ဘဲနဲ့လက်မခံရမယ့်အကြောင်းတရားတွေကိုဒကာဓမ္မတွေကိုဥစဉ်ရှင်းပြသွားမယ်။ယောဂီတို့ပူတွေလက်ခံစား။ဥစဉ်မူကြတော့ဥစဉ်ထင်တိုင်းကြရမယ်။ဥစဉ်မူတိုင်းကြရမယ်။ဥစဉ်လိုက်ဥစဉ်ကြိုက်လိုက်ကြရမယ်လို့ဥစဉ်လုံးဝဝါဒမရှိပါဘူး။ဖြစ်သင့်ဖြစ်ရကျင့်သင့်ကြရတဲ့တရားတွေကျင့်နည်းတွေကိုတော့ဥစဉ်ကြရပါမှာပါ။နောက်တစ်ချက်ကဝိပဿနာဆိုတာနှစ်မျိုးမရှိဘူး။နှစ်မျိုးမရှိဘူး။အဲ့နှစ်မျိုးသုံးမျိုးတွေမျိုးမျိုးဖြစ်နေတာတွေဟာဘာကြောင့်လဲဆိုတာယောဂီတို့တရားကျင့်နေတွေ့သွားလိမ့်မယ်အတက္ကရာကျတော့သမရယန္တိကကလည်းထောင်းမြောက်တလန်းနေပဲဝိပဿနာယန္တိကကလည်းနှစ်မျိုးမရှိတလန်းနေပဲနှစ်လန်းတစ်မျိုးကျင့်လို့မရကြောင်းယောဂီတို့တရားကျင့်နေတွေ့တာလိမ့်မယ်အဲ့တော့ဥသိင်းမူနဲ့ကျင့်မဲ့ပုံပုံများလိုက်နာရမယ့်စည်းကမ်းချက်တွေရှိတယ်အဲ့ဒါကနံပါတ်1ဟုတ်အားလုံးပဲထိုင်တဲ့ခန္ဓာကိုအရိယာပုဂ္ဂိုလ်အဋိဌံပါရမီပြည့်ပါပြီဆိုပြီးတော့တရားပြတဲ့ပုဂ္ဂိုလ်ရဲ့တမတ်ချက်မပြည့်မချင်းမိမိရဲ့ကျင့်စဉ်ကိုမနာရဘူးသို့မဟုတ်ထိုင်တဲ့အရိယာပုဂ္ဂိုလ်လှုပ်ချင်းပြီးချင်းမှရင်ရှိချင်းမလုပ်ရဘူးအဲ့ဒါနံပါတ်1တစ်ချက်နံပါတ်2တစ်ချက်ကဦးဇင်းတို့အာနာပါနကမ္မဋ္ဌာန်းရှူဆိုင်တဲ့ပုဂ္ဂိုလ်များအာနာပါနရှူဆိုင်တာလှေထိုးသလိုလွှတ်တိုက်သလိုရှေ့ထိုးတော့ကင်ရင်ထိုးခါရန်ပြီးတော့မရှူရဘူးနှစ်ချက်အဲနံပါတ်3တစ်ချက်ကတရားထိုင်တဲ့ခန္ဓာကိုတရားထိုင်ရင်နဲ့ဟာလားခန္ဓာကိုဖြောင်းဖြောင်းကြီးထောင်ထောင်ကြီးလုပ်မထားအောင်ထောင်ထောင်ကြီးမမှတ်ကြီးမလုပ်ထားအောင်စိတ်နဲ့အဲလိုရင်ထဲကနေပြီးတော့စုံညှစ်ချုပ်ပြီးတော့ခန္ဓာကိုယ်ကြီးကိုကျိုးတဲ့တုပ်ဆိုအကျိုးတွေတင်းအောင်စုံညှစ်ပြီးတော့ခန္ဓာကိုယ်ကြီးထောင်ထောင်ကြီးလုပ်ပြီးတော့မရှူရဘူးဥသိရဲ့အာနာပါနကမ္မထံကိုကျင့်တဲ့ပုဂ္ဂိုလ်နော်အခြားကမ္မထံပုဂ္ဂိုလ်တွေလည်းဒီလိုပဲလိုက်နာအောင်တတ်မှတ်တဲ့အဋ္ဌကံတွေမှာလှုပ်ချင်းပြီးရင်မလောက်ဘူးအဲအဲ့ဒါကတော့ဖောင်းတဲ့ပင်နဲ့မှတ်တဲ့လူကြတော့ရှူဆိုင်တာမပါတော့ရင်းထိုးတာခါရနာမပါဘူး ငရိမတ်တဲ့လူမပါဘူးရှေ့စေကုံနောက်စေရှိတဲ့လူကငြိမ့်တဲ့အတွက်ကြောင့်မပါတော့ဘူးသို့တော်လည်းပဲဒီထိုင်တဲ့အရိယာပုဂ္ဂိုလ်တော့လှုပ်ခြင်းမှခြင်းမလုပ်အောင်အဲ့တော့အာနာပါနကမ္မထံကိုဝိသုဒ္ဓမူနယ်လိုက်တဲ့ပုဂ္ဂိုလ်ဒီမှတ်တာပါအားလုံးပဲအတူတူမှတ်မှာတော့အဋ္ဌံပါရမီပြည့်ပါပြီလို့မပြည့်မချင်းမိမိရဲ့ခန္ဓာကိုသက်သာအောင်ပြည့်ပြည့်မရှိရလို့မလိုပါဘူးအာနာပါနကမ္မထံရှိတဲ့ပုဂ္ဂိုလ်ဒီရှေ့ထိုးနောက်ကရေးထိုးခါရမ်းပြီးတော့မျက်နှာကြီးလျှော့ပြီးတော့ကြိတ်ပိတ်ပြီးတော့နေလားကလားမရှိပါဘူးနံပါတ်3ချက်ကရင်ထဲမှာစိတ်ကြီးတင်းညှစ်ချုပ်ပြီးတော့ခန္ဓာကိုယ်အကျော်တွေတင်းပြီးတော့အဲတော့ခေါင်းကြီးထောင်လက်ချောင်းကြီးထောင်ပြီးတော့နောက်ကျောကြီးတွေတာနန်းကြီးဒုတ်ချောင်းကြီးတို့ထောင်ပြီးတော့မရှိပါဘူးသတိငကုံနေတဲ့အတိုင်းမိမိအိမ်မှာအလကားနေတော့အားပြီးနေတော့တော့နေတဲ့အတိုင်းနော်အဲ့ဒါကသူကထိတံဝါပဋိတံဝါဆိုတာငကုံနေမြဲတိုင်းလေးပဲဆိုလိုတာဥုံကာယံပဋိဒါယဆိုတာခန္ဓာကိုယ်ဖြောင်းပြောင်းကြည့်ထားရမယ်ဆိုတော့ဖြောင်းပြောင်းကြည့်ဆိုတဲ့ဝါရအတိပဲပြန်တော့တခါတည်းကြောတွေခါတွေဖြောင်းပြောင်းကြည့်လောက်ထားရောအဲ့ဒါအတိပဲပြန်တော့မှားသွားတယ်ပါဠိတော်ကအတိပဲပြန်တော့အယူအဆမှားသွားတဲ့ခါကျတော့အကျင့်ပါအောင်ရုပ်ပြီးတော့လက်တစ်ချောင်းကြာကြာမြောက်နိုင်ပါမလားမြောက်နိ
ုင်
ပါမလားမြောက်နိုင်တယ်ပုံရှိလား ရှိပါဘူးကြည့်လေလက်တစ်ချောင်းကြာကြာမြောက်တော့ပင်ပန်းမလာဘူးလား
မှန်
ပါဘူးပင်ပန်းလာအဲ့တော့ခန္ဓာကိုယ်ကြီးကိုကျောကြီးဆန့်ထောင်ပြီးတော့တဲ့ရီထောင်တာတော့ကြာကြာထောင်နိုင်ပါမလား
ထောင်ပါဘူး
အဲ့ဒါကြောင့်တဏှာကြီးနဲ့တမကြတာကြာကြာထောင်တော့ကကြောကြီးထောင်ပြီးမထားတာတဏှာအဲ့ဒီဒုက္ခကြီးကများပြီးတော့မိမိစိတ်ကတမထမ်းမှဒီရမယ်ဆိုခန္ဓာကိုယ်ကြီးပြင်းမြောက်ထောင်ထောင်ကြီးလှုပ်ထားတာနဲ့ပင်ပန်းလာတော့မခနိုင်တော့ဘူးအဲ့ဒါကြောင့်နော်တဏှာကြီးနဲ့ဇာသိမ်းရတဲ့အခွန်ရောက်ဝင်တာအဲ့ဒါဘာဖြစ်လို့ဆိုပါဠိကိုအနေအဓိပ္ပာယ်ပြန်နေမှားတဲ့ကြောင့်ကမ္မထမ်းပြစရာတခါတပည့်ကိုကြာကြာမပြနိုင်တော့အဲ့တော့ထိုင်ရမှာတကူတိုင်းလေးထိုင်ရမှာတရားမထိုင်တော့အားပြီးတော့အလကားထိုင်တဲ့အတိုင်းသာမန်နေထားတိုင်းထိုင်ရမယ်။ရိုက်တာရွဲ့တာလန်တာစောင်းတာမရှိဘဲနဲ့တဲ့တဲ့လေးကိုဆိုလိုတာအဲ့ဒါကိုဖြောင်းဖြောင်းဆိုတော့ဖြောင်းဖြောင်းကြီးလျှောက်တော့မှားကုန်ရော။အဲ့ဒါစာဝမတတ်တာစာရဲ့သဘောနော်အတိပဲပြန်တာမှားတဲ့ခါကျတော့ဒီပါဠိတော်မှားတာကျန်တာကြီးရဲ့ဆိုတော့မှာပေါ့။အဲ့တော့ယောဂိတ္တမတ်တာပါ။ထိုင်တဲ့ခန္ဓာကိုယ်ကြီးကိုရေထဲမှာညှစ်ချုပ်ဆုပ်ပြီးတော့ကြောကြီးတင်းဟုတ်လေเจ้าကြီးထောက်ပြီးတော့ပခုံးတွေညှစ်ချုပ်ပြီးတော့မထိုင်ရဘူးအာနာပါနဆူတဲ့အခါမှာလှေထိုးသလိုလွှတ်တိုက်လို့ရင်းထိုးခါရမိမရှိပါဘူးရက်လိုက်ရှူလိုက်မရှိပါဘူးတော့ကြာရှူရင်ရှူတယ်တော့ကြာမရှူရင်မရှူတော့ရက်သွားတယ်တော့ကြာကြာနောက်တစ်ချက်ကပြင်းပြင်းရှူလိုက်တော့ကြာဖြီးဖြီးလေးရှူလိုက်အဲ့လိုမရှူအောင်အဲ့တော့ဦးဇင်းတို့ဒီကဆက်ကရှူပေးမှာဆက်ကရှူပေးတဲ့စနစ်နဲ့ညီအောင်ရှူရမယ်အဲ့တော့ရှူတိုင်းတဲ့ပုံပုံများဒါပေမဲ့ရှူတယ်ဆိုတဲ့နေရာမှာအသက်ကြီးတဲ့ပုဂ္ဂိုလ်များဦးဇင်းရဲ့ဆက်ကရှူဆုံးတဲ့မိအောင်မရှူနိုင်လို့ရှိရင်မိမိရှူလို့ကောင်းတဲ့အရှင်လေးပါတဲ့အရှင်နဲ့ရှူပါမှတ်ထားပါနော်တော်ကြအဲ့ဒီစကားတွေခဏခဏပြောရတယ်ဆက်ကနဲ့ရှူအောင်မပြီးနိုင်ဘူးဆက်ကရှူရမ်းနဲ့မမီနိုင်ဘူးဆိုလာလိမ့်မယ်ဦးဇင်းကနေပြီးတော့ယောဂီတို့ဆက်ကရှူရမ်းနဲ့မိအောင်ရှူပါလို့မဆိုလို့သို့တော်ဆက်ကရှူနှုံးအတိုင်းရှူနိုင်ရင်ကောင်းတယ်နော်အဲ့တော့အကယ်၍မိမိတို့ကရှူနိုင်ပါလေနဲ့ဆက်ကအရှူဆုံးနဲ့မရှူခြင်းပဲနဲ့ဖြည်းဖြည်းလေးရှူခြင်းနဲ့ဆိုရင်အဲ့ဒီပုဂ္ဂိုလ်ကြီးမှားတယ်အကယ်အသက်ကြီးတဲ့ပုဂ္ဂိုလ်များကျန်းမာရေးမကောင်းလို့အဆုတ်ယောဂါနှလုံးယောဂါရှိတဲ့ပုဂ္ဂိုလ်များအသက်ရှူရတာဟိုတက်တက်အားစိုက်ပြီးတော့ရှူရတာပင်ပန်းတဲ့ပုဂ္ဂိုလ်များအဲ့လိုရှူလို့မကောင်းတဲ့ပုဂ္ဂိုလ်များကမိမိရှူလို့ကောင်းတဲ့အရှူနှုံးနဲ့ဟာလားရှူသွားသို့တော်လည်းအရှိန်ပါရမယ်စီကံချက်ကြီးရမယ်တဖြည်းဖြည်းရှူဖို့မဟုတ်ဘူးသိမ့်မြန်မြန်ကြီးလည်းမဟုတ်ဘူးငကိုရှူတဲ့လေတဲ့တစနှစလောက်ရှူတယ်အဲ့တော့ရှူတဲ့အခါမှာဆက်ကရှူတဲ့ညီအောင်ရှူလို့ရတဲ့ပုံပုံများကြတော့ဆက်ကရှူလုံးတိုင်းရှူသွားမယ်ဆက်ကအဝင်အထွက်အနည်းမြန်အပေါ်အမြင်နဲ့မိမိရှူမှနဲ့တထက်တည်းညှိရှူအောင်မမှီပြီလားအကယ်၍ဆက်ကရှူလုံးတိုင်းကိုရှူဖို့အတွက်အခက်အခဲရှိတဲ့ပုံပုံများဒါပေမဲ့အဲ့လိုရှူလို့တချို့ကြတော့လေဒီများသောအဖြစ်ကတခါမှအဲ့လိုမရှူဘူးတဲ့ခါကျတော့စရှူခြင်းကြီးကမောသလိုကြက်သလိုလိုနေတဲ့ဘဝဖြစ်တတ်တယ်။အဲ့ဒါဘာဖြစ်လို့လဲဆိုတော့အဆုတ်ခန်းနေမပွင့်လို့ကိုယ်ကတာမန်လေးရှူနေတော့အဆုတ်ကဖြည်းဖြည်းလေးသွားနေတာ။နည်းနည်းလေးတည်ရှူလိုက်တဲ့ခါကျအဆုတ်ခန်းနေကငကိုယ်ထဲပို့ပြီးတော့ချဲ့ပြီးတော့ရှူရတဲ့အတွက်ကြောင့်အစပိုင်းလေးမှာနည်းနည်းမောသလိုကြက်သလိုဖြစ်တတ်တယ်။အဲ့ဒါကိုမညာပဲနဲ့မှန်မှန်ရှူရရင်တော့အဆုတ်ခန်းပွင့်သွားတာ။အဆုတ်ခံလဲပွင့်သွားရောခန္ဓာကိုယ်ရဲ့သွေးအသွေးလက်ပတ်မှုတွေလည်းကောင်းလာပြီးယောဂတွေပဲပြောက်တော့ ဲ့တော့ဗာလဲစရှူတဲ့ကမှာဥစဉ်ရှူတဲ့ဆက်ကရှူနှုံးတိုင်းရှူလို့ရပါတယ်အဲ့လိုရှူနိုင်ရင်ကောင်းတယ်အဲ့လိုရှူလို့မရပါဘူးဆိုတဲ့ပုဂ္ဂိုလ်ကဆက်ကရှူနှုံးတိုင်းရှူမဟုတ်ဘူးမိမိရဲ့ရှူနိုင်တဲ့အရှူနှုံးနဲ့နော်အရှိတို့မှန်ရမယ်အနည်းမြန်မှန်ရမယ်အပြင်းအပြော့မှန်ရမယ်ရက်လက်ရှူလိုက်မရှူရဘူးဆိုတော့အရှိတို့အနည်းမြန်အပေါ့အပြင်းတညီတညွတ်တဲ့တစ်ဖြောင်းနဲ့ရှူသွားလို့ဆိုလိုတာတို့ကြရှိလိုက်တို့ကြတို့လိုက်တို့ကြပြင်းလိုက်တို့ကြပြော့လိုက်တို့ကြရက်လိုက်တို့ကြရှူလိုက်ဆိုတော့အားရတမာရီမဖြစ်ဘူးဒါကြောင့်မလို့အရှိတို့မှန်ရမယ်အနည်းမြန်မှန်ရမယ်အပြော့အပြင်းမှန်အဲဒီရှူသွားမယ်ဖြည်းဖြည်းလေးနဲ့နော်အခုလိုအရှိန်မပါဘဲနဲ့မိုးကုတ်ကဖြည်းဖြည်းလေးရှူတယ်ပေါ့အဲ့လိုဖြည်းဖြည်းလေးရှူလေရဥစဉ်အားလုံးခွင့်ပြုတယ်နောက်တော့ဘယ်အဖြစ်ပြေးလာမလဲဝေဒနာအဖြစ်ပြေးလာလိမ့်မယ်ဒီဝေဒနာတက်လာတဲ့အခါကျတော့မိမိတို့ရဲ့မူလကမ္မထာန်ကြီးအားကိုးလို့မရဘူးမရဘူးဆိုတဲ့အကြောင်းအားလည်းမှားလို့တော့မဟုတ်ဘူးနော်ဘာကြောင့်လဲဆိုတော့သဘောပေါက်လာလိမ့်မယ်အခုတကြိမ်ကြီးမှမကြည့်ရသေးတော့ယောဂီတို့အတွေ့အကြုံတွေမရှိသေးဘူးကြည့်ပြီးတဲ့အခါကျတော့အကြည့်မဝနိုင်ဘူးဆိုလို့အဖြစ်ထုတ်ပါမှာအဲ့တော့ဥစဉ်တို့ဒီဥစဉ်မူတိုင်းကျင့်မဲ့ပုဂ္ဂိုလ်ဒီဟာလားအားလုံးပဲကအားလုံးလိုက်နာရမှာကတတ်မှတ်တဲ့အဋ္ဌံတွင်းမှာဟာလှုပ်ကြည့်မိခြင်းမာကြီးရွှေ့ခြင်းတက်တောင်ပြီးလို့ခြင်းမလုပ်ရဘူးအဲ့ဒါလွန်လွန်နဲ့လှုပ်တဲ့ပုဂ္ဂိုလ်များနောက်ပိုင်းတက်လို့မရတော့ဘူးတဏှာဤတွင်းမှာအသိခံပြီးတော့စနေတကြမတိုင်းနဏကြီးအတင်းပေးတာလည်းမဟုတ်ဘူးတဏှာဤအတွင်းမှာနိုင်နေပါတယ်သို့တော်လည်းကြိုးစားအားထုတ်မှုတော့အလကားတော့မရဘူးအရင်စားတော့စားရမယ်အဲ့တော့တဏှာဤတွင်မှာစနစ်တကျဒီဆက်ကယူနှုံးနဲ့ယူလို့တဲ့ပုံပေါ်များယူတော့အဲ့တော့တရားကျင့်နဲ့ကျင့်စဉ်အခြေခံသဘောတရားနဲ့တကွကျင့်စဉ်သဘောတရားတွေပြီးပါပြီအဲ့တော့ယောဂီတို့စတင်ခြင်းပဲအဲ့တော့နမောတတ္တနဲ့ဘုရားသုံးခြင်းကြတော့